ဇွန်လ19ရက်နေ့ကမန္တလေးတိုင်းငဇုံမြို့နယ်ကံမရွာနီးစစ်တပ်ကပစ်ခတ်မှုကြောင့်ဝင်းနိမိတ်တာယုံကျောင်းနိုင်ဆရာတော်ပြန်လည်တော်မူခဲ့တဲ့အဖြစ်ကိုတီးခံခွင့်လွှတ်ကြဖို့အတွက်တီးတကူဆရာတော်ကြီးကတိုက်တွန်းလိုက်ပါတယ်။ဝင်းနိမိတ်တာယုံကျောင်းနိုင်ကျောင်းတိုက်ကိုရွှေကျင်သာသနာပိုင်တီးတကူဆရာတော်ကြီးကဒီကနေ့တွားရောက်ခဲ့ပြီးတော့အခုလိုပဲမင်ကြားခဲ့တာပါ။
အဲ့တော့ဒီကနေ့တဲ့ပြည်ရဲ့ခြေနေရာဒီမြို့ကိုတဲ့အရေးကြီးနေတဲ့အတွက်နိုင်ငံတော်နဲ့တပည့်တော်တို့တန်ခါနိုင်ငံတော်အစိုးရနဲ့တန်ခါလက်မတွဲနိုင်ရင်တပည့်တော်တွေပြည်ဟာဒုက္ခဖြစ်စေတာများရှိအဲဒါကြောင့်တိုက်သူပြည်သားတို့များကိုလက်ငယ်ညာတပည့်ရဲ့စိတ်ကတည်တယ်လို့ Union United ဆိုတဲ့ဒီလိုမျိုးကိုလည်းပဲအပေးတဲ့အနေနဲ့တိဒိခါတာပူဇော်ပါဗျာ။နေခွေလို့တော့ပူဇော်ပါ။သုံးကမေးပြောက်တော့ပူဇော်ပါ။ပြန်ပြင်လို့မရတော့တဲ့ဒီအမားသုံးတရားမှားတဲ့ဒီအမားဒီလိုတော့တန်ခါတော်တွေကအပေးပြီမရောက်ထပ်ပြီးတော့လည်းမပါပြီဒေကာဒီခွဲလို့ချင်းမေးပြောင်းချင်းဖြင့်တိမ်သိမ်းရှောက်ရှောက်တော်မူကြပါဗျာ
။ဒါအပြင်တီတကူဆရာတော်ကြီးကဗုဒ္ဓသာသနာရဲ့အုတ်မြစ်ဟာတီးခံခြင်းဖြစ်တယ်ဆိုတာကိုလည်းသူကဥပမာတွေပေးပြီးတော့မင်ကြားခဲ့ပါဗျာ။သူအနေနဲ့ဆွစ်ဇာလန်နိုင်ငံမှာဆေးကုဖို့သွားမှာဖြစ်တဲ့အတွက်28ရက်နေ့မှာကျင်းပမယ်ဝင်းနိမိတ်တာယုံဆရာတော်ရဲ့ဇာပနအခမ်းအနားကိုတက်နိုင်မှာမဟုတ်ဘူးလို့လည်းအသိပေးခဲ့ပါဗျ။အဲ့ဒီနေ့ကဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လုံခြုံရေးအခြေအနေတွေရှုပ်ထွေးနေစဉ်မှာကားတစင်းကိုပြစ်ခတ်မိခဲ့တယ်လို့သာပြောထားပါဗျ။အခုလိုဆရာတော်ကြီးပြန်လည်တော်မူခဲ့ရတဲ့ပြစ်ခတ်မှုအပါအဝင်စစ်တပ်ရဲ့လက်လွတ်စပယ်တပ်ဖြတ်မှုတွေရပ်တန့်အောင်အတွက်တန်ခါတွေအနေနဲ့ကန်ဆောင်ချိန်တန်ပြီလို့ဆရာတော်ကြီးရဲ့တပည့်တန်ခါဟောင်းတွေကစော်ဩထားကြပါတယ်။ဘကုမျိုးကအထင်ကရစတင်တိုက်ကြီးဖြစ်တဲ့ဝင်းနိမိတ်တာယုံကျောင်းနိုင်ဆရာတော်ဗတ်တန်တာမုန်နေတာဘိဝင်တာဟာရွှေကျင်နိသာသနာလုံးဆိုင်ရာဘဟုအလုံးမှုဆောင်ဆရာတော်တပါးဖြစ်ပါတယ်။တိပိကရရွေးချယ်ရေးစာမေးပွဲတွေအပါအဝင်မြန်မာနိုင်ငံအနေနဲ့အရက်ရက်ကတန်ခါစာမေးပွဲတွေအတွက်စာချစာတင်ပေးနေတဲ့ဆရာတော်ကြီးတပါးဖြစ်ရဟန်းတန်ခါတို့ကြားမှာလဲထင်ရှားလာပါတယ်။ဆရာတော်ကြီးရဲ့ယုတ်ကလက်တော်ကိုကိုရဲ့ကြာအပူဇော်ခံထားရှိမှာဖြစ်ပြီးတော့ဇွန်လ28ရက်နေ့မှာဇာပနအခမ်းအနားနဲ့မိသူကြုံမှာဖြစ်တယ်လို့ဇာပနစီစဉ်တဲ့ဆရာတော်တွေကမိန့်ကြားထားပါတယ်ရှင်။